စကိုင်းတိုင်းကျွန်းလာမြို့ရဲ့မြို့အဝင်လမ်းအားလုံးကိုစစ်ကောင်စီတပ်တွေနဲ့ပြူစောတိတပ်ဖွဲ့တွေကပိတ်ဆို့စစ်ဆေးမှုတွေနေတိုင်းလုပ်နေတာကြောင့်ဒေသခံတွေမသွားလာရဲဖြစ်နေကြသလိုကျန်းမာရေးနဲ့စားတောက်ရေးကအစအခက်ခဲတွေဖြစ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမုံပြောပြပေးပါရှင်
။စကိုင်းတိုင်းကျွန်းလာမြို့ကိုစစ်ကောင်စီတပ်တွေနဲ့ပြူစောတိတွေကမတ်လ၁ရက်နေ့ကနေပြီးတော့မတ်လ၃ရက်နေ့အထိမြို့အဝင်အထွက်တွေကိုပိတ်ထားတယ်လို့ဒေသခံတွေကပြောခဲ့ပါတယ်။ဒါပေမဲ့၃ရက်နေ့နောက်ပိုင်းမှာလည်းပြန်မဖွင့်ပေးဘဲနဲ့ဆက်ပြီးတော့ပိတ်ထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။၁၀ရက်နေ့အထိကိုလုံးဝဝင်ထွက်ခွင့်မပြုဘဲပိတ်ထားခဲ့တာဖြစ်ပါတယ်။၁၁ရက်နေ့မှာပြန်ဖွင့်ပေးတယ်လို့ဆိုပေမဲ့ဒေသခံတွေဘက်ကတော့မသွားလာရဲကြသေးဘူးလို့ဒေသခံပြည်သူတို့က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဘူးတီတော့ကျွန်တော်ဖွင့်နေလို့တော့မကြားသေးဘူးပြ။ဘယ်သူမှလည်းမသွားရဲဘူးဖြစ်နေတာဗျ။ဆယ်ရက်နေမှပြန်ဖွင့်တယ်လို့ပဲပြောတာပါဗျာ။ဒါပေမဲ့ဘယ်သူမှလည်းမသွားရဲကြဘူး။ဘယ်သူမှလည်းဝမ်းမလို့ရဲတော့ကျွန်တော်ဖွင့်တယ်လို့ကျွန်တော်တော့မကြားမိသေးဘူးဗျာ။သွားလို့လာလို့လည်းမရသေးဘူးဖြစ်နေဗျာ။သွားလို့လာလို့ရနေရတော့သူတို့တွေရှိပါတယ်ဗျာ။ပြူစောတိဆိုအဲဟိုလောက်တဲ့သူတွေလက်နဲ့ကင်ထားတဲ့အဖွဲ့စည်းတွေဒါအဲကောင်တွေပဲသွားလာနေကြပါ
ဗျာ။ကျွလာမြို့ရဲ့အဝင်ထွက်လမ်းမကြီး၄ခုစလုံးမှာပြူစောတိတွေရဲ့စစ်စေးရေးဂိတ်တွေကအစစ်အစင်များလွန်းတာအပြင်ငွေတောင်းတာတယ်လီဖုန်းဆိုင်ကယ်စတာတွေကိုတင်းစီတာမျိုးတွေရှိတာကြောင့်လဲဒေသခံတွေမှာမတော်လာရဲကြဘူးဖြစ်နေတယ်လို့ပြောပါတယ်
။ကျွန်းလာမျိုးပေါ်ဝင်တဲ့လမ်းကဘယ်နှလမ်းလောက်ရှိလဲဆိုကျွန်တော်တို့ကျွန်းလာမျိုးပေါ်အဲလမ်းမကြီးတွေကကျွန်တော်အဲတဖန်းစိတ်စင်နဲ့လမ်းမရှိတယ်ပြပြီးတော့မြောက်ဖက်ကဆိုလို့ရှိရင်ချောင်းကြားတို့တင်တာတယ်ပင်တို့ဘက်ကနေလာတဲ့လမ်းရှိတယ်ပြအရှိဘက်ကဆိုလို့ရှိရင်ကျွန်တော်တို့ကြာရကန်ထပင်ကုန်းဘက်ကနေလာတဲ့လမ်းရှိတယ်တောင်ဘက်ကတော့ကျွန်တော်ကပ်မလူကနေလာတဲ့လမ်းပေါ့အဲ့လိုမျိုးဝင်လမ်းလေးလမ်းအဲ့လိုမျိုးရှိတယ်ဗျအဲ့လမ်းတွေအကုန်လုံးကိုပိတ်ထားတယ်ဗျသူတို့ဂိတ်တွေအများကြီးချထားတယ်ဒီစိုးတီးတွေအများကြီးတနက်ကင်ပြောမှအဲ့ဂိတ်တွေမှာစောင့်နေတယ်ဗျတဖန်သိစေဘက်ကတဖန်သိစေကနေကျွန်းလောက်သွားတဲ့လမ်းပေါ့ဗျအဲ့လမ်းတစ်လျှောက်ကရွာလေးမှာကဒီစိုးတီးဂိတ်တွေလောက်ထားတယ်ဗျသူတို့အဲ့ဂိတ်တွေကနေပြီးမှစစ်ဆေးပြီးမှငွေကြီးတွေတောင်းခံတာတွေအစပြီးအကုန်လုံးနေတော့သူတို့တွေကနေပြီးမှခွင့်ပြုပေးမှမသွားရဲတော့ဘယ်သူမှလည်းမသွားရဲဘူးဖြစ်နေပဲပြည်ဟိုဟာလေပြည်သူတွေကသူရဲ့ဒိတ်တရားနေပြောမှာဘယ်တော့မဆိုကျွန်တော်တို့မောက်မာရိုင်းနေတာပြည်သူတွေအနေနဲ့အဲ့လိုဆက်ဆံခံနေရတယ်ဆိုတော့ဒီမှာလည်းမသွားရဲကြဘူးခင
်ဗျ။ကျမ်းမာရေးအခက်ခဲတွေရှိလို့ကျွန်းလာမြို့တွေကိုခိုးဝင်လာတဲ့သူတွေကိုလည်းပြူစောထီတွေကစစ်ဆေးပြီးတော့ပါလာသမျှပစ္စည်းတွေနဲ့တယ်လီဖုန်းဆိုင်ကယ်တွေကိုတင်ယူတာတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်။ကျွန်းလာမြို့တွေကဒေသခံတွေကလည်းမြို့ပြင်ကိုတော့ထွက်ခွင့်ရှိပြီးတော့ထွက်ပြီးလို့ရှိရင်တော့ပြန်ဝင်ခွင့်မပေးတော့ဘူးလို့ဒေသခံတွေကပြောပါတယ်။
တောင်းတဲ့ပမာဏဘယ်လောက်ထိတောင်းတာလဲဆိုတော့အမျိုးမျိုးပါပဲဗျာအဲ့လိုမျိုးတောင်းမရလို့ပစ္စည်းတွေဖုံးနေပါလာတဲ့ဆိုင်ကယ်တွေတိမ်ဖုံးနေတိမ်နေအဲ့လိုမျိုးတွေလည်းရှိပါတယ်ရာဟိုတလောကပဲခိုးဝင်လို့ဒါကျွန်တော်ကြားလိုက်တာပါခိုးဝင်လို့ဆိုပြီးတော့မှဘယ်ရွာလဲတော့မသိပါဘူးဟိုခိုးဝင်လို့ဆိုပြီးတော့မှကျွန်တော်တို့ဆိုင်ကယ်တွေဖုံးနေရစပြီးပစ္စည်းတွေပါလာတဲ့ပစ္စည်းတွေစပြီးအကုန်ခိုးယူတိမ်သွားတယ်ပေါ့ဗျာခိုးဝင်လာတဲ့သူတွေကျမကြီးချင်းနေရဆိုပြီးတော့မှသူလမ်းဟိုပေါ့ဝင်လို့ရတဲ့လမ်းတချို့လမ်းလေးတွေရှိတယ်ဗျာရွာဘက်တည်းကနေလာတဲ့လမ်းလေးတွေရှိတယ်အဲ့လမ်းတွေကနေခိုးဝင်လာဗျာအဲ့ဒါကိုစစ်စည်းတာသူတို့တွေ့သွားတော့ကျွန်တော်စစ်စည်းပြီးတော့မှဖုန်းနေတိုင်ကြယ်တွေအကုန်တိမ်းသွားတယ်ဗျ။မြို့ထဲကနေထွက်တဲ့သူတွေကတော့ထွက်လို့ရတယ်ကြ။ထွက်ပြီးရင်ပြန်မဝင်ရတာသူပြောတယ်ဗျ။သူတို့ကတော့ထွက်လို့ရတယ်လို့ပြောတယ်။ထွက်ပြီးရင်တော့ပြန်မဝင်ရဘူးလေကြ
။ကျွန်းလာနယ်တစ်ခုလုံးကကျွန်းလာမြို့ကိုစားတောက်ရေးကျန်းမာရေးအဆအဆအရာရာအားကိုးနေရတာဖြစ်ပါတယ်။အခုချိန်မှာတော့ကျန်းမာရေးအရေးပေါ်အခြေအနေလိုအပ်လာမယ်ဆိုရင်တော့မြို့ထဲကိုအလွယ်တကူဝင်ထွက်ခွင့်မရတာကြောင့်ဒေသခံတွေမှာအတော်လေးကိုအခက်အခဲဖြစ်နေကြတယ်လို့ပြောပါတယ်။စားတောက်ရေးအတွက်မှာလဲကျွန်းလာတနယ်လုံးကကျွန်းလာမြို့ကိုပဲကုံစိမ့်ကုံကြောက်အားလုံးအားကိုးပြီးတော့စားတောက်နေရတာဖြစ်ပါတယ်အခုလိုမျိုးမြို့ကိုပိတ်ထားလိုက်တာကြောင့်ကျေးရွာတွေကဒေသခံပြည်သူတွေဟာစားတောက်ရေးရိတ်ခါတွေလည်းအတော်လေးကိုအခက်အခဲတွေ့နေကြရတယ်လို့ဆိုပါတယ
်အရင်ကောက်၃ရက်တုန်းကတောင်မှဒီလောက်ခက်ခဲဖြစ်နေကျွန်တော်တို့၁၀ရက်ဆိုတော့ပိုပြီးတော့ခက်ခဲလာတယ်ကျွန်တော်တို့မှစားတောက်ရေးပြည်ကျန်တဲ့ဝါရီကစပြီးတော့မှရိတ်ခါပိုင်းကစပြီးတော့ကျွန်တော်တို့အားကိုးနေရတာတွေကသူတို့တွေမှာစားရတောက်ရေးကျွန်တော်ကုံစင်းရစားပြီးမှကျွန်းလာမျိုးကိုအားကိုးနေရတဲ့ဟာလေကျွန်အကုန်အခက်ခဲတာပေါ့ဗျာကျွန်တော်တို့မှာဘာမှတောင်မှဟိုဝယ်လို့ချမ်းလို့မရဖြစ်နေတာကြီးကချမ်းကိုချမ်းရစားပြီးအကုန်လုံးအားကိုးနေရတာကျွန်တော်ဒီချိန်ကျွန်တော်တို့တော်တော်ခက်ခဲတာပေါ့ဗျာဒီလိုလေးပိတ်လိုက်တော့ကျွန်တော်ခုမှရှိတဲ့ပဲချင်ကြီးလေးနဲ့ဒလူနဲ့ပဲလဲပတ်နေရတာပေါ့ဗျာကျွန်တော်တို့မှာဒါနဲ့ပဲစားတောက်နေရတာပုံလေးတွေတောင်ရိုက်ပြလို့ရရင်နေတိုင်းစားနေရတဲ့ပဲချင်ကြီးကိုဒီလိုပဲပို့ချင်ပါရဲ့
ကျွန်းလာမြို့နယ်တွေကကြေးရွာတွေကိုလည်းမြန်မာစစ်တပ်ကနေမြေရှင်းလေးစစ်ကြောင်းတွေဝင်နေပြီးတော့ကြေးရွာတွေကနေအိမ်တွေကိုမီးလိုက်ရှို့တာတွေရှိနေတာကြောင့်ဒေသခံတွေမှာစစ်ဘေးတိမ်းရှောင်နေကြရတာတွေလည်းရှိနေပါတယ်။အခုလည်းမြန်မာစစ်တပ်နဲ့ပြူစောတိအဖွဲ့တွေကအကြောင်းရင်းမသိရဘဲနဲ့ကျွန်းလာမြို့ရဲ့အဝင်အထွက်ကိုအရက်အတန်းကြာအောင်ပိတ်ထားတာကြောင့်မြို့နယ်အတွင်းမှာရှိတဲ့ကြေးရွာကပြည်သူတွေအတွက်စားတောက်ရေးကျန်းမာရေးကအစအခက်အခဲတွေနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်ရှင်။